ကိုဗစ် -19 ကာယောဂါကြောင့်လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့နိုင်ငံပေါင်း60ကျော်အတွက်ကုလသမဂ္ဂကဒေါ်လာ 10.3 ဘီလီယံလိုအပ်နေတယ်လို့ကန်ကြားလိုက်ပါတယ်။ကာယောဂါကြောင့်ကျန်းမာရေးစီးပွားရေးထိခိုက်နေတဲ့နိုင်ငံတွေကိုအကူအညီပေးဖို့ကုလသမဂ္ဂကဒီကနေ့တောက်ချာနေ့မှာအလွန်ငွေတောင်းခံလိုက်တာပါ။အဲ့ဒီနိုင်ငံတွေကိုအခုမကူညီရင်နောက်မှမရည်တွက်နိုင်တဲ့အသက်ဆုံးရှုံးမှုနဲ့ဒေါ်လာ trillion နဲ့ချီဆုံးရှုံးမှုတွေကြုံကြရလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအဖြစ်အကဲမောက်လိုကော့ကပြောပါတယ်။နိုင်ငံပေါင်း40မှာ COVID-19 ကာယောဂါတုံ့ပြန်နိုင်ရေးအတွက်ကုလသမဂ္ဂကမလမှဒေါ်လာ1ဘီလီယံစတင်အလှူခံခဲ့ပြီးတော့နိုင်ငံတော်တော်များများမှာယောဂါပြန့်နှံ့ခဲ့တဲ့ဒေသရောက်ချိန်မှာတော့ 6.9 ဘီလီယံအထိတိုးပြီးအလှူခံခဲ့ပါတယ်။ဒါ့အပြင်အလှူငွေ 1.64 ဘီလီယံနဲ့ရရှိပါသေးတယ်။ဒီနေ့တုံးမြင့်ပန်ကြားတဲ့အလူငွေဒေါ်လာ10ဘီလီယံကျော်ဟာနိုင်ငံပေါင်း63နိုင်ငံကလူပေါင်းတန်း150ကိုကူညီဖို့ဖြစ်ပြီးတော့အဓိကအဖြစ်တော့အာဖရိကအရှေ့အလယ်ပိုင်းနဲ့လက်တင်အမေရိကဒေသနိုင်ငံတွေကိုကူညီဖို့ဖြစ်ပါတယ်။